မလေးရှားနဲ့ကမ္ဘောဒီးယားခေါင်းဆောင်တွေမြန်မာပြဿနာကိုဒီနေ့ကမ္ဘောဒီးယားနိုင်ငံမှာဆွေးနွေးခဲ့ကြပါတယ်။မလေးရှားဝန်ကြီးချုပ်အစ်စမစ်ဆာဘရီယာကော့ဘ်နဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နောက်ကမ္ဘောဒီးယားဘုရင်နိုရဒန်စီဟာမိုနီတို့မြန်မာနိုင်ငံကဆက်အာဏာသိမ်းအကြမ်းတည်းနဲ့တခြားဒေသတွင်းပြဿနာတွေကိုဆွေးနွေးခဲ့ကြတယ်လို့ထုတ်ပြန်ထားပါတယ်။မနေ့ဩဂတ်လမှာမလေးရှားဝန်ကြီးချုပ်ဖြစ်လာတဲ့ရာကော့ဘ်ရဲ့အခုပထမဆုံးကမ္ဘောဒီးယားခီးစဉ်မှာအာဆီယံဘုံသဘောတူချက်၅ချက်ကိုအကောင့်ထည့်ဖော်ရေးအဓိကဆွေးနွေးခဲ့ကြတယ်လို့နိုင်ငံထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။အာဆီယံနိုင်ငံဖွဲ့ဝင်မလေးရှားအနေနဲ့အာဆီယံဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားခီးစဉ်အတွင်းဆွေးနွေးမှုထဲမှာလွန်ခဲ့တဲ့တစ်နှစ်ကမြန်မာဆက်အာဏာသိမ်းမှုပြီးငြိမ်းချမ်းရေးပြန်ဖော်ဆောင်နိုင်ဖို့အာဆီယံရဲ့ရည်မှန်းချက်ပေါ်ထင်ရှားဆွေးနွေးခဲ့ကြတာပါ။ဝန်ကြီးချုပ်ဟွန်ဆန်အနေနဲ့ဆက်အာဏာသိမ်းပြီးမြန်မာနိုင်ငံကိုပထမဆုံးနိုင်ငံခြားခေါင်းဆောင်ဖြစ်သွားကအာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတွားတွေ့ပြီးအာဆီယံအစည်းအဝေးတွေတက်ခွင့်မရတဲ့မြန်မာပြဿနာကိုပြန်လည်ပြန်လည်စီရင်ကြိုးပမ်းခဲ့ပေမဲ့ပြန်တက်ခွင့်မရသေးပါဘူး။မလေးရှားနဲ့တခြားအာဆီယံဖွဲ့ဝင်နိုင်ငံတချို့ကတော့ကမ္ဘောဒီးယားလိုမဟုတ်ဘဲပိုတင်းမာတဲ့သဘောနဲ့မြန်မာပေါ်ဖိအားပေးလာနေရမှာဘုံသဘောတူချက်၅ချက်ကိုမြန်မာဘက်ကအကောင့်ထဲဖော်ဖို့ပြက်ကွက်နေတဲ့အတွက်အာဆီယံအစ်မြင့်စည်းဝေးတက်ခွင့်မပြုဖို့ဆက်တင်းခံထားပါတယ်ခင်ဗျ။